American သူသမရဟောင်း Mike Pence ဟာချက်တပြင်းနေမှာကြိုတင်ကြေညာမထားဘဲနဲ့ Ukraine ကိုတောရောက်ခဲ့ပြီးတော့ Ukraine သမရ Volodymyr Zelensky နဲ့တွေ့ဆုံခဲ့ပါလေ။ဒါဟာပထမဆုံး American နိုင်ငံရဲ့ Republican သမရလောင်းဖြစ်တဲ့ဝင်းပြီးရှင်းပြမယ့်အတူတူရဲ့သူ့ရဲ့မဲဆွယ်ပွဲအတွင်း Ukraine သမရနဲ့တောရောက်တွေ့ဆုံတာဖြစ်ပါလေ။ American နိုင်ငံလွတ်လပ်တဲ့ကမ္ဘာကြီးကိုဦးဆောင်သူလို့သူယုံကြည်ကြောင်းသူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီး Pence NBC သတင်းဌာနကိုပြောပါလေ။ဒါပေမဲ့ယူကရိန်းကိုလာရောက်တာဟာလွတ်လပ်တဲ့နိုင်ငံသားတဦးအနေနဲ့လာရောက်တာဖြစ်ပြီးရုရှားဝင်ရောက်ကျူးကျော်မှုကိုတွန်းလှန်နေတဲ့ယူကရိန်းတပ်သားတွေရဲ့တပ်တွေကိုကိုရမြဲဖို့ဖြစ်ကြောင်းနဲ့ယူကရိန်းမိတ်ဆွေတွေကိုအမေရိကန်ကဆက်ပြီးကူညီထောက်ပံ့ပေးဖို့တောင်းဆိုမှာဖြစ်ကြောင်းပြောပါတယ်။ယူကရိန်းသမ္မတနဲ့တွေ့ဆုံတဲ့ဒုသမ္မတဟောင်းပန်စာရုရှားတပ်တွေရဲ့ဖြည့်ဆည်းမှုတော်ခံခဲ့ရတဲ့ယူကရိန်းမြို့၃မြို့ကိုတွားရောက်ခဲ့ပါတယ်။ယူကရိန်းကကာရာမိုတက်စ်မြို့မှာရုရှားရဲ့မစားတုံးထိမှန်ပြီး၁၂လောက်တိုက်ဆုံမှုမကြခင်မှာပဲမိုက်ပန်ဆာယူကရိန်းကိုတောက်ရောက်တာဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်တေဆုံးသူတွေထဲမှာကလင်းငယ်တအုပ်ပါပြီးဒဏ်ရာရသူကတော့60လောက်ရှိနေပါတယ်